ဆန်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လာမိုင်ကကုတ်ခဲမြို့အနီးမှာဒီကနေ့ကားလမ်းကိုပိတ်ဆို့တာတွေရှိခဲ့တယ်လို့တိုက်ခိုက်တာတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မနေ့ညနေပိုင်းကကုတ်ခဲမြို့အနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ခွေခုံနဲ့မန်ကန်ဆားတဲ့ခြေရွာကလူ300နီးပါးလောက်မြို့ပေါ်ကိုတင်ဆောင်လာတာတွေရှိနေပါတယ်။ဆန်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုတော့ပြည်သူ့အမြင်မှာပိုင်းရဲ့တရင်ထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးလာရှိုးကုတ်ခိုင်မူဆယ်ပြည်တော်စုလမ်းပေါ်ကတိုက်ပွဲတွေဟာရပ်ပေါင်း20နီးပါးကြာမြင့်လာတဲ့အထိငြိမ်သက်သွားတာမရှိသေးပဲဆက်လက်ဖြစ်ပွားနေဆဲရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုတမ်ဘော်ဒိမန်ပြန်ကြားရေးအဖွဲ့တွင်မူဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။ဒီမနက်ပိုင်းမှာတော့ခိတိကတမ်ဘီစီနေလို့ရှိတယ်။အသေးစိတ်တော့မသိရဘူး။ဆောမနေ့ကတော့ကျွန်တော်တို့ဒီဟိုမြေကျင်းပိုင်းတော့မှာသတ်သက်တာရဲ့တောင်ခွဲမှာဒီရွှေတောင်ကြီးမှာတော့ကျွန်တော်တို့အဲဒီတောင်ကြီးတမ်းပါပြီပေါ်မှာကျွန်တော်လမ်းလုံးကြီးဆောင်ဒီကိုလာရောက်ဖြစ်တာရှိတယ်။အဲဒီဒီမျိုးချင်းဖြစ်တယ်။ယနေ့ပိုင်းမှာတော့ကျွန်တော်ပုတ်ခိုင်းကြမှာအဲပုတ်ခိုင်းဒီမျိုးကိုရရတယ်ကျွန်တော်နောက်ဆုံးပြကတာဆိုင်ဖို့အတွက်အဲရှိကြလာရှိတယ်။အဲဒီအားကြီးကျွန်တော်မြန်မာရှိကြလာတယ်။အဲဒီရှိကြလာတဲ့အတွက်ကျွန်တော်တတိယရက်တည်းချင်းချိန်လုံးလိုက်နိုင်တယ်။အဲဒီချိန်ထိုက်ခိုင်းမှုကိုရှိပါတယ်။
တင်းလာနေကကုတ်ခိုင်မျိုးကြီးဖြစ်ပေါ်တဲ့တပ်ပွဲမှာတမ်ရော်ကစီရဟရင်နှစ်စီးနဲ့မိနစ်30နီးပါးလောက်ပြစ်ခတ်ခဲ့ကြောင်းလဲဒေတာဂန်တွေကပြောပါတယ်။ဒီနေ့ဖြစ်ပေါ်တဲ့တပ်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမာမေးအဖွဲ့ဝင် TNLA ခေါ်စံပလောင်တပ်ဖွဲ့ဘက်ကိုမိမြန်နိုင်ဖို့ဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့နေရခဲ့ပါဘူး။ကုတ်ခိုင်မျိုးကအရေးပေါ်ကယ်ဆယ်ရေးကွန်ရက်အဖွဲ့ရဲ့တာဝန်ရှိသူတဦးကတော့ဒီနေ့ဖြစ်ပေါ်တဲ့လမ်းပိတ်ဆို့မှုနဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်။
အခုမနေ့အစောပိုင်းကတော့စီးပင်းပါသာဝရိုင်ပတ်ဝန်းကျင်မှာကားရန်ကားကိုကလန့်ခံပြီးတော့ပြိထားတယ်အခုတော့ပြန်ပြွင့်သွားပြန်ပြီခင်ဗျဒီနေ့ကတော့အဲ့စီးပင်းပါဘက်မှာပဲတိုက်ပွဲဖြစ်တယ်လို့ကြားရတယ်ခင်ဗ
ျဒီနေ့လာနေ့ညနေပိုင်းကကုတ်ခိုင်မျိုးအနီးဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးနားကရွာသူရွာသား300လောက်ဟာကုတ်ခိုင်မျိုးပေါ်ကိုတင်းချောင်လာကြောင်းလဲသူကဆက်ပြောပါတယ်
မနေ့ကဟိုဖြစ်သွားတဲ့နေရာကရွာသားတွေပြီးလာတာဒီနေ့180လောက်ရှိတယ်180လောက်ကိုကျွန်တော်တို့ဒီကုတ်ခိုင်မျိုးမှာအခုဖွဲ့ထားတဲ့ကျွန်တော်တို့လက်ရှိတွင်ရက်ကနေတော့ပြီးတော့ဥဆောင်ဦးရဲ့နဲ့တွားပြူတယ်မင်းကပြူပြီးတော့အားဒီဒီမာစီပေါ့နော်အဲမာစီသုံးကြမှာထားတယ်ဒီနေ့အခုလက်ရှိအချိန်ကြီးကို180လောက်ရှိတယ်မင်းကအကုန်လုံးဆိုရင်တော့ပထမလက်ချက်နဲ့ဒီနေ့အစ်စ်ဖက်ရောက်တာနဲ့ဆိုလို့ရှိရင်တော့600လောက်ရှိပါတယ်
လက်တော့ကုတ်ခိုင်မျိုးပေါ်ကိုတင်းဆောင်လာသူ300လောက်ဟာခွေခုံနဲ့မန်ဆန်ရွာဘက်ကဖြစ်ကြောင်းနဲ့ဆွဆောင်တွေအားလုံးကိုနေရာ6နေရာမှာဖြန့်ခွဲထားရှိပေးပြီးမြို့နယ်အာဏာပိုင်တွေနဲ့ပရဟိတအဖွဲ့တွေကအကူအညီစောင့်ရှောက်ထားကြောင်းပြောပါတယ်။လက်ရှိအစိုးရနဲ့တပ်ပွဲဖြစ်ပွားနေတဲ့အဖွဲ့တွေဟာ TNLA ခေါ်တအန်းပလောင် MNDAA ခေါ်ကိုကန်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်ပြီးဒီမဟာမိတ်အဖွဲ့တွေကရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေရပ်ဆိုင်ဖို့တောင်းဆိုတာမရခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းကပြည်တော်စုလမ်းမပေါ်မှာပါတိုက်ပွဲတွေကျပြန့်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကတော့အစိုးရနဲ့မဟာမိတ်သုံးဘက်တိုက်တုံမြို့မှာညီချင်းရေးအတွက်တွေ့ဆုံဆွေးနွေးတာတွေရှိပေမဲ့တိုက်ပွဲတွေကတော့ဒီနေ့ထိဆက်လက်ဖြစ်ပွားနေသလိုအခုလလယ်ပိုင်းမှာလည်းထပ်မံတွေ့ဆုံဆွေးနွေးဖို့အတွက်သဘောတူထားပါတယ်။